တနင်္ဂနွေလုံးလျက်စင်ပြီးရရှိရေးရည်မှန်းဆောင်ရွက်နေတဲ့မြန်မာနိုင်ငံမှာသဘောပေါက်ဝန်းကျင်ကိုမထိခိုက်စေတဲ့ပြန်ပြည်မြဲစွမ်းအင်ကမီဂါဝတ်၄000ကျော်အထိရရှိနိုင်ပြီးလိုအပ်ချက်ထက်တောင်ပိုရှံနေလိမ့်မယ်လို့စွမ်းအင်အရေးဆောင်ရွက်သူတွေကထောက်ပြပါတယ်။ရားလဲစီစီမံကိန်းကြီးတွေနဲ့ကြောင်မီးတွေကိုအသုံးပြုမဲ့အစားပြန်ပြည်မြဲစွမ်းအင်ကိုပြောင်းလဲသုံးစွဲလာပြီးဆိုတဲ့ကိစ္စမှာလက်တွေ့ဖြစ်နိုင်ကြည်အလားအလာဘယ်လိုရှိမလဲဆိုတာနဲ့ပတ်သက်လို့ Save the Natural Resources စာနာအဖွဲ့ရဲ့ဒါရိုက်တာကိုအေဘရာကျူးကျူးကို VOA ရုံးချုပ်မှာမတ်တင်ကြီးထက်ကမေးမြန်းတင်ပြထားပါတယ်
။မြန်မာနိုင်ငံတွင်လက်ရှိရှိနေတဲ့ပြန်ပြည်မြဲစွမ်းအင်ရင်းမြစ်တွေကိုစုစည်းသုတေသနပြုခြင်းအရလျှက်စစ်ဓာတ်အားမီဂါဝတ်၄၂၀၀၀ထိထုတ်နိုင်ပြီးဒီပမာဏဟာဆိုရင်မြန်မာနိုင်ငံလိုအပ်နေတဲ့လျှက်စစ်စွမ်းအင်ပမာဏထက်ပိုများနေပါလေ။ကမ္ဘာ့ဘဏ်ရုံးချုပ်မှာမြန်မာလျှက်စစ်ကန်တာနဲ့ပတ်သက်ပြီးလိုက်ရောက်ဆွေးနွေးတဲ့အရက်ဖက်အဖွဲ့အစည်း Save the Natural Resource စာနာအဖွဲ့ရဲ့ဒါရိုက်တာကိုအီဘရေဂျူဂျူးကအခုလိုပြောပါတယ်
။အနီးပြည်လိုပြောတဲ့ National Electrification Plan မှာကြီးလိုက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအတွက်2030မှာအမြင့်ဆုံးလုပ်နေတဲ့လျှက်စစ်ဓာတ်အားကပေါင်း4542မီဂါဝတ်အနည်းဆုံးလိုအပ်ချက်ကတော့9100မီဂါဝတ်ပေါ့နော်ဟုတ်ကဲ့အဲ့တော့လက်ရှိကကျွန်တော်6000လောက်ထုတ်တယ်နောက်2030ကျရင်ပေါင်း4000လောက်လိုရဲပေါ့ဒါပေမဲ့ဒီ renewable energy ရဲ့ကျွန်တော်တို့ဒီတက်ချက်ထားတဲ့ဟာတွေရဆိုလို့ရှိရင်မီဂါဝတ်4200မီဂါဝတ်လောက်ကကျွန်တော်တို့ဒီ renewable energy ကနေရနိုင်တယ်ပေါ့အဲ့တကြောင့်မလို့ခုနဆယ်ကြီးတွေစောင့်မဲ့ဟာတွေအကြောင်းကြီးတွေစောင့်မဲ့ဟာတွေထက်ဒီဟာတွေပေါ်မှာဒီလိုမျိုးတက်ချက်ထားတဲ့ကျေးဇူးတရားလေးရှိရတယ်။ဒါမှမဟုတ်အခုမှကျွန်တော်အများကြီးတွောလာကြမှာပေါ့။ဟိုနီးပညာရအထက်ခဲရှိတယ်။တခြားဟိုတခြားလူကြီးတွေကအများကြီးအထက်ခဲရှိတယ်ပြောနေပေမဲ့လည်းဆယ်ကြီးတွေစောင်းမဲ့ငွေတွေဒီကြောင်မီတွေစောင်းမဲ့ငွေတွေကဒီထက်မှရင်းနှီးမြှုပ်နှံလာလို့ရှိရင်2030မှာကျွန်တော်မြန်မာနိုင်ငံအတွက်လျှက်စစ်မီလုံလောက်နိုင်တယ်။ပြီးတော့စီးပွားရေးအတွက်လည်းကျွန်တော်လုံလောက်စီးပွားရေးလုပ်ဖို့အတွက်လည်းဒီလျှက်စစ်မီတွေကလုံလောက်နိုင်ပါလေကြဟုတ
်။ကမ္ဘာ့ဘဏ်ကပံ့ပိုးဆောင်ရွက်နေတဲ့အစိုးရရဲ့ NEP အမျိုးသားလျှက်စစ်စွမ်းအင်ဆိုင်ရာစီမံကိန်းမှာတော့မြန်မာလျှက်စစ်လိုအပ်ချက်ကိုရရားလျှက်စစ်စက်ယုံကြီးတွေနဲ့ကြောင်မီသွေးသုံးလျှက်စစ်စက်ယုံတွေအဓိကထားထုတ်ဖို့ရည်မှန်းဆောင်ရွက်နေပြီးတဘောက်ပေါက်ပဝန်းကျင်အရေးဆောင်ရွက်နေသူတွေကတော့ဒီအစားရှိနေပြီဖြစ်တဲ့ပြန်ပြင်းရေးဆွဲအင်ကိုအဓိကအသုံးပြုဖို့တိုက်တွန်းနေကြတာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာပြန်ပြင်းရေးဆွဲအင်အရင်းမြစ်တွေကိုလည်းကိုအီဘရေဂျူဂျူးကအခုလိုပြောပါတယ
်လေယာဉ်ရက်စပါလေယာဉ်ရက်စအနေနဲ့တော့ကျွန်တော်ဒီဟုတ်အခုမှဒီသူတေနာလုပ်ခဲ့ဟာတွေစံတက်တဲ့အစ်နေပဲရှိပါသေးတယ်ဟုတ်အဲ့တော့ကျွန်တော်ပြန်ကြည့်မြဲဆွမ်းအင်လို့ပြောလို့ရှိရင်ကျွန်တော်ဟိုအသေးစားရေယာဉ်ရက်စလေးတွေအသေးလေးတွေပေါ့နော်အဲ့ဒါတွေရဲ့နေရာစီဆွမ်းအင်၃ရဲ့ပြီးဘိုင်ယိုမက်စ်လို့ပြောတဲ့ဟာတွေရဲ့အဲ့ဒါတွေကပြန်ကြည့်မြဲဆွမ်းအင်အနေနဲ့ကျွန်တော်မြန်မာနိုင်ငံမှာရှိနေပါလေဗျဟုတ
်ပြန်ကြည့်မြဲဆွမ်းအင်ကိုအဓိကထားအသုံးပြုဖို့အရေးနည်းပညာပိုင်းဆိုင်ရာအခက်အခဲတွေကြုံနိုင်ပြီးမယ်လေနိုင်ငံတကာအဖွဲ့အစည်းတွေရဲ့အထောက်အပံ့ရနိုင်တယ်လို့လည်းသူကထောက်ပြပါတယ်။ဒါပြင်ရန်လျက်စစ်စီမံကိန်းကြီးတွေနဲ့ကြောင်မီသွေးသုံးလျက်စစ်ဓာတ်အပိဆက်ယုံတွေအရေးကမြန်မာနိုင်ငံရဲ့အပေါ်မှာပါရိုက်ခတ်နိုင်တယ်လို့လည်းသူကသုံးသပ်ပါတယ်
။ဒီကြောင်မီသွေးကိစ္စရဲ့ရန်လျက်စစ်အကြီးကြီးတွေရဲ့ပြည်ရင်ကျောင်း gas တွေရဲ့ပေါ့နော်။အဲ့ဒါပတ်သက်ပြီးတော့ရင်းနှီးမြှုပ်နှံမှုလို့ပြောလို့ရှိရင်ရင်းနှီးမြှုပ်နှံမှုနောက်ရင်းနှီးမြှုပ်နှံမှုကအများကြီးလာပါတယ်။အချိန်မှာကျွန်တော်စဉ်းစားရတာကခုနကဒီကမ္ဘာလုံးချုပ်ပြီးစဉ်းစားရတဲ့ Paris Climate Change တခုလည်းမဟုတ်ပါနိုင်ငံကြီးအခြေအနေပါကျွန်တော်ချက်စဉ်းစားရပါလားအဲ့တော့ဒီနောက်ကနေလာတဲ့ဥမာရေအားလျှက်စနဲ့ပတ်သက်ပြီးတော့လာတဲ့ရင်းနှီးမြှုပ်နှံမှုတွေဆိုရင်မြစ်ပြီးမြစ်ကန်မြစ်တွေပေါ်မှာအဓိကဖြစ်တဲ့အတွက်ကြောင့်မြစ်တွေဒီနားမှာဆိုရင်တိုင်းမြန်မာနိုင်ငံတိုင်းလက်နက်ကင်တွေရှိပါတယ်ငင်းချင်းကိစ္စလည်းအခုထိကျွန်တော်ဟုတ်ပိတ်နေတယ်ပေါ့နော်ဆက်ဆွေးနွေးလို့မရတဲ့ကိစ္စတွေရှိတယ်ပြီးကြောင့်မြစ်တွေနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းကြောင့်မြစ်တွေနဲ့ပတ်သက်တဲ့ဟာမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေအများကြီးရှိမယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံအနေနဲ့ပတ်သက်ပြီးပြောရလို့ရှိရင်တော့အဲဒီရတဲ့စစ်အကြီးကြီးတွေကြောင်မီတွေးတွေတခြားရင်းနှီးမြှုပ်နှံမှုတွေအကြီးကြီးတွေကမြန်မာနိုင်ငံမှာရှိနေတဲ့ပြိပခါတွေငင်းချမ်းကြီးတွေမတော်တည်ဘဲနဲ့ဝင်လာလို့ရှိရင်ဒီဟာတွေကနောက်ထပ်ပြိပခါတွေထပ်ပြီးဖြစ်ပွားစေနိုင်တယ်ပေါ့နော်အဲ့ဒါပထမတစ်ချက်ပါနောက်ဒုတိယချက်ကတော့မြန်မာနိုင်ငံစွမ်းအင်တည်ဖြိုးဖို့အတွက်ကိုကျွန်တော်တို့ဒီပြန်ပြည့်မြဲအနေနဲ့ပြန်ပြည့်မြဲစွမ်းအင်အနေနဲ့လည်းဒီမှာရွေးချယ်ကြတယ်သူတည်တနာတွေလုပ်ထားတဲ့ဟာတွေရှိပါတယ်အဲ့တော့ပြန်ပြည့်မြဲစွမ်းအင်အနေနဲ့တွားလို့ရတဲ့ဟာရှိလို့ရှိရင်ကျွန်တော်တို့တဘာပုံဝင်ခြင်းနဲ့ထိခိုက်မှုရကြစေတယ်ဒီနောက်တစ်ခုကဒီဟာဒီသူတွေနားတွေလောက်ထားတဲ့ဟာမြန်မာနိုင်ငံထဲမှာပဲနေမြန်မာနိုင်ငံတကယ်အခြေအနေကိုသိနေကြတဲ့လူတွေလောက်ထားတာဖြစ်တဲ့အတွက်ကြောင့်ခုနက conflict sensitivity လို့ပြောရက်ပြိပခါဖြစ်တဲ့နေရာဒေသတွေကိုအကြောင်းလဲသိရှိပြီးဖြစ်ပါတယ
်တရားစစ်ဆွမ်းအင်ပြည်နေရေးအတွက်ဆိုရင်လက်ရှိထုတ်နေတဲ့ဓာတ်အားပမာဏ data လေလွှင့်မှုနဲ့အောင် မဟာဓာအားလိုက်စနစ်တွေစက်ပစ္စည်းတွေပြုပြင်ပြောင်းလဲဖို့နောက်လျက်စစ်ဓာအားဖြန့်ဝေမှုအပိုင်းမှာစီမံခန့်ခွဲမှုကောက်အောင်လုပ်ဖို့လဲတိုက်တွန်းပါတယ်။လက်ရှိမှာတော့ကမ္ဘာ့ဘဏ်ချင်းငွေဒေါ်လာတန်း400နဲ့မြန်မာစုရကပင်မဓာအားလိုက်ကွန်ရက်ကိုတိုးချဲ့တိစောက်နေပါတယ်ရှင်။